တနိုင်ငံလုံးအပြစ်ရဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ခုနဲ့စစ်ကောင်စီတို့တနင်္လာနေ့ကနေပြီးတော့မှတွေ့ဆုံခဲ့ပြီးနောက်ရက်တွေမှာပြောဆိုမယ့်ကိစ္စတွေနဲ့ပတ်သက်လို့အကြံဉာဏ်ပြောဆိုခဲ့ကြကြောင်းရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုတိယဥက္ကဋ္ဌဒေါ်စောမြရာဇာလင်းက VOA ကိုပြောပါရယ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆိုပြီးစစ်ကောင်စီဘက်က NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၇ခုကိုပြီးခဲ့တဲ့ရက်ပိုင်းကဖိတ်ကြားခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းမွန်ပြည်သက်ပါတီနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့တော့တက်ရောက်လာတာမရှိကြောင်းသူကပြောပါတယ်
။ဟိုဆင်းရဲပြထိုက်ထားတာကတော့ခုနဖွဲ့ကိုဖိတ်ထားတာပေါ့။အဲဒီမှာရောက်နေတာကတော့ငါဖွဲ့ရောက်နေပြီလို့တော့ပြောလို့ရပါတယ်။ဒါပေမဲ့ဟိုဆွေးနွေးမှုကောင်းစဉ်တွေကိုတော့သွားတော့နှိမ့်နိုင်အောင်ပါ။ဒီနေ့ကတော့ခေတ္တထူးထူးပြောတာတော့မဟုတ်ပါဘူး။ကျွန်တော်ကလာရနှုတ်ဆက်တဲ့အဲ့တဘောနဲ့ဟိုအစည်းအဝေးရဲ့အချင်းချင်းကဘယ်လိုပုံစံမျိုးဖြေးကြမလဲပေါ့နော်အဲ့ဒါတွေကိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်နှိမ့်နှိုင်းဖို့အတွက်လည်းဒီနေ့ကဒါရောက်တွေ့ဆုံလေးတဘောပဲဖြစ်ပါတယ
်စစ်ကောင်စီဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆွေးနွေးဖို့လက်နက်ကင်ခုနှစ်ဖွဲ့ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်ဒီဇင်ဘာလ28ရက်ကနေ29ရက်အထိဖိတ်ကြားထားတာဖြစ်ပေမဲ့ဆွေးနွေးမဲ့ရက်ကတော့အကြောင်းအရာပေါ်မူတည်လိမ့်မယ်လို့ဒေါ်စောမြရာဇာလင်းကပြောပါတယ
်ဟိုဒီမှာတော့မနေ့ကတော့So, attention that opening ceremony in the Chita Mago. Yeah, and so that's the other part of the film. She knew that I'm going to come up with the film.
NCA အပြစ်ရဲ့ခုနှစ်ဖွဲ့နဲ့ဗိုလ်ချုပ်ရာပြည့်ဦးဆောင်တဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီ NSPNC မကြသေးခင်ကလည်းထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံပွဲအပါအဝင်နှစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်ဒီဇင်ဘာလ15ရက်ကနေ18ရက်နေ့အထိနောက်တစ်ကြိမ်တွေ့ဆုံမှု NCA ခုနှစ်ဖွဲ့ကကမ်းလှမ်းခဲ့ပေမဲ့စစ်ကောင်စီဘက်ကညှင်းဆိုခဲ့တာပါအခုတစ်ကြိမ်မှာတော့စစ်ကောင်စီရဲ့ကမ်းလှမ်းမှုနဲ့တတိယအကြိမ်မြောက်တွေ့ဆုံနေကြတာဖြစ်ပါတယ်အခုနဲ့အောက်တိုဘာလ15ရက်မှာကြာရောက်တဲ့ NCA စာချုပ်9နှစ်ပြည့်တဲ့နေ့မှာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်ဦးမင်းအောင်လှိုင်ကတိုင်းရင်းသားတွေတောင်းဆိုတာကိုအကောင့်ထဲဖော်ဖို့ဖွဲ့စည်းပုံကိုပြင်ဆင်ရမယ်လို့ပြောဆိုခဲ့တာပါဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်တချို့ကတော့အာဏာသိမ်းပြီးနောက်ပိုင်းမှာဖွဲ့စည်းပုံဥပဒေဟာပြက်ပြဲသွားပြီလို့ပြောပါတယ်ဒါကြောင့်အပြစ်ရက် NCA ဟာလည်းအလားတူပယ်ဖျက်ပြီးသားဖြစ်ကြောင်းလက်နက်ကိုင်အဖွဲ့တွေကပြောနေကြတာဖြစ်ပါတယ်ခင်ဗျာ